ရခိုင်မြောက်ပိုင်းကရသေးတော်မြို့နယ်ဒုံပိုက်ကျေးရွာနီးမှာရခိုင်လက်နက်ကိုင်ရဲ့ဖွဲ့နဲ့နေချဆောင်ရေတပ်ဖွဲ့တို့တိုက်ပွဲဖြစ်ပေါ်ခဲ့ပြီးနေချဆောင်ရေတပ်ဖွဲ့ဝင်၃ဦးသေဆုံးပြီးရေတပ်ဖွဲ့ဝင်၄ဦးဒဏ်ရာရှိခဲ့တဲ့တဲ့တင်ကိုပြောရှင်းပါတယ်။ကျွန်တော်တက်နိုင်ပါ။ရသေးတော်မြို့နယ်ကိုတန်ကောက်ကျေးရွာနဲ့မောင်တော်မြို့နယ်အင်းတိန်ကျေးရွာကမှမနေ့ကညနေပိုင်းကနေချဆောင်ရေတပ်ဖွဲ့ရင်တန်းကိုရခိုင်လက်နက်ကိုင်ရဲ့ဖွဲ့ကတိုက်ခိုက်ခဲ့တာကြောင့်နေချဆောင်ရေတပ်ဖွဲ့ဝင်၃ဦးသေဆုံးပြီးရေတပ်ဖွဲ့ဝင်၄ဦးဒဏ်ရာရှိခဲ့တယ်လို့တပ်မတော်ဖက်ကတဲ့တင်ထုတ်ပြန်ထားပါတယ်။အဲ့ဒီတိုက်ပွဲတွင်မှရင်းမောင်းရသား2ဦးလေးသေဆုံးခဲ့တယ်လို့ရင်းနောက်လိုက်ရသား2ဦးလေးတန်းရရှိခဲ့တယ်လို့တပ်ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ရခိုင်လက်နက်ကန်အဖွဲ့အနေနဲ့တရားဥပဒေစိုးမိုးရေးနဲ့နေမြေတည်ငြိမ်အေရှန်ရေးအတွက်ဆောင်ရွက်နေတဲ့ရေတပ်ဖွဲ့ဝင်တွေကိုလာရောက်တိုက်ခိုက်နေတာတွေရှိတယ်လို့ဒီကနေ့နေပြည်တော်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာဗိုလ်မှူးချုပ်ဇွန်မင်းထွန်းကပြောဆိုသွားတာဖြစ်ပါတယ်
။ဒီမနီယာတိုက်ခိုက်ခံတော့ရေပင်းစခန်းတော့မဟုတ်ဘူး။မနီယာတိုက်ခိုက်ခံတော့ကျွန်တော်တို့ဒီရခိုင်အပတ်လောက်ကကျွန်တော်တို့ဖြစ်သွားတဲ့ဒုံပိုက်ရေစခန်းမှာဒါပြစ်တယ်။ဒါပြစ်ပေါ်ကြအဲဒုံပိုက်ရေပင်းစခန်းတွေဒီလိုဒီဘက်ကမြန်မာနိုင်ငံရေတပ်ဖွဲ့ကဒီလိုချင်းခုကနေတော့မို့သူတို့ပြန်ဆုတ်ပါတယ်အဲရေကင်းစခန်းလေးမှာပေါ့နားလေးမှာပဲကျွန်တော်တို့သတင်းပေါ်တယ်ရေကင်းစခန်းနားလေးမှာပဲအေးသတင်းပေါ်တဲ့အတွက်ကြောင့်မလို့ကျွန်တော်တို့ဒီအပေါ်ဘက်မှာရှိတဲ့ရေကင်းစခန်းအနေမှာကျွန်တော်တို့လိုက်တာဖြစ်ပါတယ်အဲကိုလိုက်တာဖြစ်တယ်လိုက်တဲ့နေရာမှာကျွန်တော်တို့ဒီရေကားတွေကိုဟိုဘက်ကားလမ်းရဲ့တော်လဝဲဘက်တောင်ကျောပေါ့ကားလမ်းရဲ့အရှိဘက်တောင်ကျောကနေပေါ့ကြာဒါဒီခါတိုက်ခိုက်ခဲ့တာမျိုးဖြစ်ပါတယ
်ရခိုင်လက်နက်ကန်ရဲ့ဖွဲ့အနေနဲ့ဒီဇွန်လအတွင်းမှာပဲရသေးတော်မျိုးနဲ့ဒုံပိုက်ရေစခိုင်နဲ့သစင်းမြန်ရေစခိုင်တို့ကိုဝင်တိုက်ခဲ့ပြီးရေတပ်ဖွဲ့ဝင်တွေကိုဖမ်းဆီးခေါ်ဆောင်ထားတာတွေလည်းရှိပါတယ်အဲဖွဲ့အနေနဲ့ရေစခိုင်တွေကိုတိုက်ခိုက်ရတာဟာရေစခိုင်တွေမှာရေးရောင်ဆောင်တပ်မတော်သားတွေနေထိုင်နေတာကြောင့်ဖြစ်တယ်လို့ပြောဆိုထားတာလည်းရှိနေပါတယ်ရခိုင်ဒေသမှာတပ်မတော်ဖက်ကအဲရှိတဲ့နေရာတွေကိုလာရောက်တိုက်ခိုက်နေတာကြောင့်ပြန်လည်ခုခံရတာဖြစ်ပြီးတပ်မတော်ဖက်ကထိုးစစ်တွေရလိုက်မယ်ဆိုရင်ရခိုင်တိုက်ပွဲတွေလည်းရသွားနိုင်တယ်လို့အဲဖွဲ့ပြောခွင့်ရခိုင်ဒုခကပြောပါတယ်
အော်ဟုတ်ကဲ့ပါခင်ဗျာဒီရသေးတော်ဘက်မှာမနေ့ကဒီဖြစ်တဲ့ဆိုရင်တဲ့ဒီတိုက်ပွဲတွေရောနောက်ပြီးလို့ရှိရင်တခြားဟိုရခိုင်ဒေသအနှံ့မှာလက်ရှိဖြစ်နေတဲ့တိုက်ပွဲတွေကဟိုမြန်မာစစ်တပ်ဘက်ကနေပြီးတော့ကျွန်တော်တို့ရှိတဲ့နေရာတွေကိုလာရောက်ပြီးတော့ထုံးစစ်ဆင်တိုက်ခိုက်နေတဲ့အတွက်ကြောင့်မို့လို့တိုက်ပွဲတွေကဆက်ပြီးတော့ဖြစ်နေတာဗျာတကယ်လို့မြန်မာစစ်တပ်ဘက်ကသာဟိုသူတို့ရဲ့ထုံးစစ်တွေကိုရလိုက်မယ်ဆိုလို့ရှိရင်တော့အခုလက်ရှိဖြစ်နေတဲ့တိုက်ပွဲတွေကဟိုရသွားနိုင်တဲ့အနေအထားရှိတယ်ဒါမဲ့လို့ဒီမြန်မာစစ်တပ်ဘက်ကနေပြီးတော့ကြီးရည်လေးပေါင်းပြီးတော့မှဒါနေစင်နဲ့အများကျွန်တော်တို့ကိုထိုးစစ်ဆင်နေတဲ့အခါကျတော့ကျွန်တော်တို့ဘက်ကလည်းပဲဒါဟိုခုခံတိုက်ခိုက်ရုံမှပါအခြားနည်းလမ်းမရှိဘူးဖြစ်နေတယ်။ဟိုဒါကြောင့်မို့လို့ရခိုင်ဒေသမှာတိုက်ပွဲတွေကနေပြီးတော့ဆက်ပြီးတော့ဖြစ်နေတာလေ
။ရခိုင်လက်နက်ကန်ရဲ့ဖွဲ့ဖက်ကလည်းအကြမ်းဖက်လုပ်ရတွေပိုလှုပ်လာတာရှိတာကြောင့်ရခိုင်ဒေသမှာထိရောက်တဲ့အကြမ်းဖက်နိုင်နေရေးစစ်ဆင်ရေးတွေကိုဆက်လက်လှုပ်ဆောင်သွားမှာဖြစ်တယ်လို့ဒီကနေ့တပ်မတော်တင်းစားရှင်းလင်းပွဲမှာဗိုလ်မှူးချုပ်ဇွန်မင်းထွန်းကပြောဆိုသွားတာပါ။ရခိုင်ဒေသမှာလက်ရှိရှင်ဒီတိုက်ပွဲတွေဆက်လက်ပြင်းထန်နေတယ်လို့ဒီကနေ့မနက်ပိုင်းမှာလည်းရခိုင်မြောက်ပိုင်းကရသေးတောင်ပုံနေကြုံမြောက်ဖက်တွေမှာပြစ်ခတ်မှုတွေဆက်လက်ရှိနေတယ်လို့ဒေသခံတွေကပြောဆိုကြပါတယ်ကျွန်တော်တက်နိုင်စစ်တွေကလည်းသတင်းပေးပို့ထားတာပါ